ဘောနပ်ရှင်ပါခင်ဗျာအခုဒီမှာဆွေးနွေးပွဲစကားဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ဧည့်သည်တွေကတော့ဒီမိုကရေစီပါတီဥက္ကဋ္ဌဦးသူဝေ SNLD ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေတွင်းမှုဦးဆိုင်ညွန့်လွင်နဲ့စာရေးဆရာသတင်းစာဆရာဦးစီသူအောင်မြင့်တို့ဖြစ်ကြပါတယ်အခုပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့ဆိုလို့ရှိရင်နိုင်ငံတော်သမ္မတကြီးဦးသိန်းစရဲ့နေအိမ်မှာအစိုးရအဖွဲ့ခေါင်းဆောင်တွေလွှတ်တော်ခေါင်းဆောင်တွေကာကွယ်ဦးစီးချုပ်နဲ့အတူနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေကခေါင်းဆောင်တွေ48ဦးဆွေးနွေးပွဲဆိုပြီးတော့ကျင်းပပြုလုပ်ခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲဖြစ်မြောက်လာပြီးတဲ့နောက်ကျင်းပပုံကျင်းပနည်းနဲ့ပတ်သက်ပြီးတော့ပြောဆိုဝေဖန်တာတွေလည်းပဲအမျိုးမျိုးကြားခဲ့ကြပါတယ်နိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့စောစောပိုင်းတော့ဒေါ်အောင်ဆန်းစုကြည်ကမှ၄ပွင့်ဆိုင်ဆွေးနွေးပွဲဆိုပြီးတော့ပြောတယ်နောက်လွှတ်တော်ကတခါ၆ပွင့်ဆိုင်ဆွေးနွေးပွဲဆိုပြောတယ်နောက်တခါရန်ကုန်တိုင်းတို့စကိုင်းတိုင်းတို့ကနေပြီးတော့အစိုးရအဖွဲ့တွေကတခါ12ပွင့်ဆိုင်လောက်ပါလားဆိုပြီးတော့တခါတင်ပြကြတယ်အဲ့ဒီနောက်ပိုင်းမှာဘလူးမမညှော်လင့်မဲနဲ့ပြုံးစားကြီးအခု48ဦးဆွေးနွေးပွဲဆိုပြီးတော့တော်တော်ကိုပဲကြဲကြဲပြန့်ပြန့်နဲ့လှုပ်လိုက်တဲ့အခါကျတော့ဒီလူတွေလည်းပဲတော်တော်လေးပေါ့စိတ်ဝင်စားကြတယ်ဒါပေမဲ့လို့လည်းပဲတခါဝေဖန်ချက်တွေလည်းမျိုးမျိုးကြားရတယ်10မိနစ်စီပဲပြောခွင့်ရလို့မကျေနပ်ဘူးဘာညာစသဖြင့်ပေါ့လေအာနောက်တခါဒေါ်အောင်ဆန်းစုကြည်ကလည်းပဲတော်တော်များများပဲသူပြောသွားပါတယ်ပြီးတော့ NLD ကနေတခါပြန်ပြီးတော့တခါကြေညာချက်ထုတ်ထားတော့ဒေါ်အောင်ဆန်းစုကြည်ပြောတဲ့အကြောင်းအရာတွေတော့နည်းနည်းပါးသိရတာပေါ့ဒါမှမဟုတ်ကြံတဲ့အသေးစိတ်တွေတော့ကျွန်တော်တို့ကမသိရဘူး။အဲ့တော့ဦးဆိုင်ညွန့်လွယ်ကအရင်ပြောပါလားခင်ဗျ။ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဘယ်လိုများမြင်မိပါသလဲ
။အေးဆွေးနွေးပွဲကတော့ဗျာတိတ်တီးနေပဲရှောက်ပြောတယ်ဆိုပေမဲ့လည်းဟိုကျွန်တော်ထင်တာလေအဲ့မထီရဘူးလို့ထင်ပါတယ
်။ဟုတ်ကဲ့
။ကျွန်တော်တို့ကိုယ်တိုင်ကတော့ကျွန်တော်ကဟိုကိုယ်တိုင်ဆောင်ရွက်နေတဲ့ကိစ္စရှိပါတယ်။ကျွန်တော်ဆောင်ရွက်နေကြတော့ bottom up ပေါ့နော်အောက်ချဲနေပြီးတော့တပြေးနဲ့အပေါ်တက်တကြီးကပါဆိုတော့အခုဒိတ်ကြီးဒီ US ဆိုသူတွေကြီးကမှာတော့ဒိတ်ကြီးတွေဆိုတော့ဟိုပါသတ်မှတ်ချက်တွေရဲ့တက်စမာကြီးရှိတယ်လို့ပြောချင်တယ်အဲ့ဒီအပိုင်းမှာတော့နည်းနည်းတော့ဟိုလေအဆက်အသွယ်ရှိတယ်လို့ထင်ပါတယ်
ဟုတ်ကဲ့ထိပ်သီးတွေဆိုပေမဲ့လည်းပေါ့နော်48ယောက်စလုံးကိုကျွန်တော်ကထိပ်သီးတွေလို့ပြောမလားဟိုပါတီဥက္ကဋ္ဌတွေဘာတွေဆိုလို့ရှိရင်ကျွန်တော်ကထိပ်သီးတွေလို့ပြောလို့ရတာပေါ့နော်ဒါပေမဲ့တချို့ကြတော့လည်းပဲအဲ့လိုဥက္ကဋ္ဌအဆင့်မဟုတ်ဘဲနဲ့ဘာဖြစ်လို့တလောက်တောင်48ယောက်ဆိုတော့ဟိုတနေ့အတွင်းမှာအချိန်များများလည်းဆွေးနွေးလို့မရကြဘူးပေါ့ဒါကြောင့်မလို့လည်းပဲအခုလိုဝေဖန်ချက်တွေကြားနေရတာပါအဲဆရာဥတုဝေရောဘယ်လိုသဘောရလဲခင်ဗျဟု
တ်ကဲ့ဒီလိုဆွေးနွေးပွဲဆိုတာကတော့ဒီလိုလေခင်ဗျာနော်အော်ဒီမိုကရေစီမှာတယောက်နဲ့တယောက်တွေ့ရတယ်ညှိနှိုင်းကြတယ်ဆွေးနွေးကြတယ်ဆိုတာကတော့ဒါကတော့အကျိုးရှိတာပေါ့ဗျာနော်ဘာပဲပြောပြောလေနော်ဘယ်သူပဲဆွေးနွေးဆွေးနွေးဆွေးနွေးတယ်ဆိုတဲ့အချက်လည်းတော့ကောင်းပါတယ်တွတ်တော်လေးပဲအခုဆွေးနွေးပြီးသွားတယ်ဆိုတဲ့ဥစ္စာကတော့ဟောလူလည်းများတယ်ပေါ့နော်ပုံကလည်းများတယ်နောက်ပြီးတော့လည်းပဲအချိန်လည်းနေတယ်ပေါ့နော်ကျေနေရဆိုတော့အခုတွေ့လဲရတာကတော့ဘာလဲသဘောထားလောက်တော့တွေ့လဲရတယ်ဘာသဘောထားလဲလို့ဆိုရင်ဥပမာအဖြစ်အာညီညာရေးကြီးကိုလူချင်းနဲ့မြန်မြန်လူချင်းနဲ့ဆိုတော့ဆန္ဒတော့ပြောလိုက်တာပေါ့နော်ဒါပေမဲ့ဒီလိုကိစ္စမျိုးအရေးကြီးတဲ့ကိစ္စဆိုတော့ဒါတကယ်တကယ်ဆွေးနွေးမယ်ဆိုလို့ရှိရင်အချိန်လည်းပေးရမယ်ပေါ့နောက်ပြီးတော့လည်းပဲအဲကြိုတင်ပြီးတော့ပေါ့ဗျာနော်ဒါစာရန်းညီပါတီပြုစုပြီးတော့မှအဲ့ဒီပုံမှာအကြေလည်းဆွေးနွေးတာဆိုလို့ရှိရင်တော့ဒါတကယ်ရက်လိုက်ကောင်းနေထွက်မှာပေါ့ဗျာနော်အခုကတော့ရေဘူးကသဘောတော့ပဲလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟိုဒေါ်အောင်ဆန်းစုကြည်ပြောသွားတဲ့ထက်မှလည်းအဲ့ဒါပဲပေါ့နိုင်ငံရေးအရာအနှစ်သာရှိတဲ့ဆွေးနွေးပွဲမျိုးတွေအဲဆောင်ရွက်တင်နေပါတယ်ဆိုတာဒါဟုတ်ပဲဆိုလိုတာပေါ့အဆွေးနွေးကြတယ်ဆိုတာအပြန်အလှန်ဟုတ်လားတစ်ဖက်ကတင်ပြတော့တစ်ဖက်ကပြန်ပြီးတော့သုံးသပ်ကြမယ်ပြောကြမယ်ဒီလိုရှိရမှာဟုတ်
ဟုတ်ကဲ့ဟုတ်တယ
်ဟုတ်ကဲ့အဲ့တော့ဥစီသူအောင်မြတ်ပြောပါအောင်ခင်ဗျအ
ဲဒီဟာနဲ့ပတ်သက်ရင်ကျွန်တော်ကတော့ဟိုသတင်းစာဆရာဆိုတော့ရေးလဲရေးတယ်ဆိုတော့ကျွန်တော်တော့ပုံမှန်လင်းလင်းပဲသူပြောခြင်းတယ်လေပုံမှန်လင်းကဘာလဲဆိုတော့အထူးသဖြင့်ဒါသမရကြီးဘက်ကပေါ့နော်ဟိုတကယ်လက်တွေ့ကြတဲ့အတိုင်းပြည်မှာလိုအပ်နေတဲ့အကြောင်းအရာကိုဟိုလိုအပ်နေတဲ့ပုံကိုယ်တွေနဲ့ဒီဆုံးဆွေးနွေးဖို့ဆန္ဒမရှိဘူးဆိုတာလို့ပဲကျွန်တော်တို့မြင်တယ်ဆန္ဒမရှိတဲ့အတွက်ကြောင့်ပဲဟိုလက်တွေမကျတဲ့ဘာအဖြေမှမထွက်တဲ့အဲ့လိုမျိုးရှောင်သွဲတဲ့အဲ့ဒီနီးနာတွေနဲ့တစ်ခုပြီးတစ်ခုသူလုံနေတာအဲ့တော့သူတို့တွေကဘာဖြစ်လို့ဥမာဟိုဘာလဲကာကွယ်ဦးစီးချုပ်နဲ့သမရဘက်ကလည်းဘာဖြစ်လို့ဒီလိုမျိုးတွေးဆုံဆွေးနွေးပွဲစစ်မှန်တဲ့တွေးဆုံဆွေးနွေးပွဲတွေမလုပ်ချင်တယ်လဲဆိုတာကိုကျွန်တော်ပြန်ဆန်းစစ်ကြည့်လိုက်တဲ့အခါကျတော့တစ်ဖက်ကဒေါ်ဆန်းစုကြည်နဲ့ NLD ဘက်ကလည်းဟိုတောင်းဆိုရတာရှိတယ်အဲ့ဒါကတော့၄၃၆ပြင်ဆင်ရေးအဲ့ဒီ၄၆ပြင်ဆင်ရေးကလည်းဟိုတီတီကြာတီတီဆက်ဆက်ကြည့်လိုက်တဲ့ခါကျရင်ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မှဒါရွေးကောက်ခံအမတ်တွေလက်ထဲမှာရောက်အောင်ကြိုးကျင်နေဆိုတဲ့သဘောမျိုးဆိုတဲ့ခါကျတော့ ဟိုတောင်ဆန်းစုကြီးကလည်းဒါနဲ့ပတ်သက်ပြီးတော့သူရှင်းရှင်းလင်းလင်းပြောတယ်တမရိုကိုစစ်တမ်းရအောင်ဂုံတိခါရှိနေပြန်သွားစေခြင်းတယ်ဆိုပြီးတော့မှအဲ့ဒီလှုပ်ရှားမှုတွေလုပ်နေတဲ့ခါကျတော့တစ်ဖက်ကအန်အေဒီပါတီရဲ့နိုင်ငံရေးကြီးရဲ့ချက်ကအဲ့ဒါလိုဖြစ်နေတယ်အဲ့ဒီတော့သူတို့တွေကလည်းကြီးရဲ့ချက်တွေကိုချုပ်ကင်ထားတဲ့ခါကျတော့သူတို့တွေကလည်းပြေဆုံးဆွေးနွေးတာတွေကိုမလုပ
ကဲ့ဒီဆွေးနွေးပွဲမှာအခုအများဝေဖန်နေကြတာလည်းပဲဒါပဲပေါ့နော်ဟိုဟို၄ပွင့်ဆိုင်လို့၆ပွင့်ဆိုင်လို့၁၂ပွင့်ဆိုင်လို့စသဖြင့်အမျိုးမျိုးလူတွေပြောနေဆိုနေကြတဲ့အချိန်မှာအခုလို့တခါတည်း58ယောက်တခါတည်းစုဝေးပြီးတော့ပြောကြဆိုကြရဲဆိုတော့ဟိုသာမန်အဖြစ်အမြင်မှာတော့အင်မတန်ကောင်းတယ်ပေါ့လေဒါပေမဲ့လည်းပဲခုနကပြောသလိုအခြေချအပြန်အလှန်ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့ကဲတယောက်၁၀မိနစ်စီပြောကြဆိုတော့ဟိုတရက်ကဟိုအစည်းအဝေးတက်ခဲ့တဲ့ခေါင်းဆောင်တယောက်ကလည်းပြောသွားတယ်ကျွန်တော်တို့တော့မှ၄မိနစ်စာလောက်ပဲပြောခဲ့ပါတယ်ဘာညာဆိုတော့ဒါဆိုရင်ဒါတကယ်ဆွေးနွေးမှုမဟုတ်ဘူးပေါ့ဆွေးနွေးမှုမဟုတ်လို့ရှိရင်ဘယ်လိုများအကျိုးကျေးဇူးရှိမလဲအကျိုးကျေးဇူးရလကဘယ်လိုဖြစ်လာမလဲဆိုတာလည်းပဲဟိုသုံးသပ်ကြတာပေါ့လေဦးစန်းကျွန်းလင်းတို့ကဘယ်လိုမြင်လဲကဆရာတို့ပါတီအနေနဲ့ရောဆရာသဘောထားရောဘယ်လိုများရှိပါလဲ
အမှန်တော့ကျွန်တော်ပါတီရဲ့တွားနေရတော့ဖြစ်ပြီးသောဆောင်နေတွားတာပုံဝဲတော့ bottom up ပေါ့နော်အောက်ခြေနဲ့နေပြီးတော့စားပြီးတော့ဒီနေ့သူနေတော့ဘူးရတော့လို့နေပါလေ။လူငယ်လာမှာကျတော့မိခွဲနိုင်ငံရေးပါတီရဲ့ကျွန်တော်အများကြီးတွေ့ခဲ့ပါလေ။အဲ့လိုပြောတော့ကျွန်တော်အဲ့လိုပဲပို့ပြီးတော့ယုံကြည်တယ်။ဖိတ်ပြီးသောဆောင်လေးကြီးပဲတွေ့တာလဲဟောအစိတ်ပိုင်းတစ်ခုတည်းကောင်းပါလေ။ဒါမဲ့အလုပ်မပြီးမြောက်လို့ကျွန်တော်ထင်ပါတယ်။ဟောအခုလုံးနေတဲ့ဖိတ်ပြီးသောဆောင်လေးတွေ့တဲ့ကိစ္စမှာအမျိုးသားပြလဲစိတ်ရေးဆိုတဲ့အပိုင်းပေါ့နော်။တော်လက်လက်ကင်တော်လိုင်းဖွဲ့ရည်နဲ့မဆွနေဘူးမပါဘူးဆိုတော့သူတို့ချန်လာတာလို့မရဘူးလို့တော့ထင်တယ်။သူတို့ရဲ့အပိုင်းညာနာကိုလည်းကျွန်တော်ကထည့်တွက်ဖို့လိုတယ်လို့တော့ထင်ပါလေ
။ဟုတ်ကဲ့တိုင်းရင်းသားလက်လက်ကင်ဖွဲ့စည်းတဲ့နေအခုတနိုင်ငံလုံးအပြစ်ခံရစေးရေးဆိုတာတော့မှပဲအခုထီအောင်ပြီးပြတ်ချင်းမရှိသေးဘူးသမနာကြီးကတော့အလားအခုလာမဲ့ပြည်တော်စုနေကိုလက်မှတ်ရေးထိုးနိုင်အောင်ကြိုးစားပါလို့ပြောတယ်ဒါပေမဲ့အခုမြင်နေတွေ့နေရတဲ့အခြေအနေကတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိတာလို့တင်းမာတာတို့လည်းရှိနေတဲ့အချိန်ဆိုတော့ကဖြစ်နိုင်ပါမလားလို့တွေးတဲ့လူကတွေးတာပေါ့ဗျာအဲဥသူရောခင်ဗျာဒီပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့အပြစ်ခံရစေးရေးနဲ့ပတ်သက်လို့ဘယ်လိုမြင်လဲခင်ဗျာ
အဲအဲ့ဒါကတော့ဒီလိုဥမာဒီသက်ဆိုင်တဲ့ပုံကိုယ်တွေပုံမှာအများကြီးတည်တာပေါ့နော်သက်ဆိုင်တဲ့ပုံကိုယ်တွေဆွေးနွေးတဲ့အခါမှာဒီပုံကိုယ်တွေဟာဒါအတွေ့အမြင်နဲ့မမှန်ကန်ကန်တွေ့မြင်ကြမယ်စိတ်ရှိပဲသဘောထားမယ်ရင့်ကျက်ကြမယ်ဆိုရင်ဒါဖြစ်နိုင်ကြအကြောင်းအများကြီးရှိပါတယ်လေးလေးနဲ့နဲ့ဆွေးနွေးကြမယ်ပေါ့နော်ကျွန်တော်ကတော့ဒီအခုအဲ့ဒီဟိုခုနလိုပဲအပြစ်ခံရဆဲလို့ရင်းရဲလို့ဆွေးနွေးတဲ့နေရာမှာလည်းပဲသက်ဆိုင်တဲ့လူတွေရောအခုနိုင်ငံရေးပါတီတွေအများရဲ့သဘောထားကိုယူရဲဆိုတာကလည်းပဲသူတို့သူတွေကဟိုဘယ်လိုသဘောထားလဲဆိုတဲ့အမြင်လေးတွေရလိုက်တာပေါ့နော်ကျွန်တော်အမြင်ကတော့ဖြစ်ရင်ပဲဆွေးနွေးပွဲမဆိုပေါ့ဗျာဆွေးနွေးတယ်ဆိုတာတော့ကောင်းတာကြီးပါပဲ။ဘာဖြစ်လို့မဆွေးနွေးတာတည်းဆိုင်ဆွေးနွေးတာကောင်းတာပေါ့။သို့သောခုနကအဖြေရတော့အောင်ဆွေးနွေးမယ်ဆိုလို့ရှိရင်တော့ဖြစ်ရင်အဲတိတိကျကျဂရုတစိုက်ပြည့်ပြည့်စုံစုံလေးဆွေးနွေးဖို့ဆိုတာကတော့တကယ်တကယ်ထိုင်ပြီးတော့ချက်ချင်းကြကြယူပြီးတော့ဟိုလာစာရန်တွေပါလေးပြုစုပြီးတော့အဲတကယ်ကိုအပြားလာဆွေးနွေးပြီးတော့အဲ့ဒါလုပ်ရင်တော့အကောင်းဆုံးပေါ့နော်။ဘယ်သူပဲလုပ်လို့ပါဒါကတော့လုပ်နိုင်တဲ့လူဖြစ်ရင်ဒါကောင်းတယ်လို့ယူဆပါတယ
်။ဟုတ်ကဲ့ခင်ဗျာဒီဆွေးနွေးတာကောင်းပါတယ်ဟုတ်ပါတယ်ဟဲ့လားဒါမှမဟုတ်ခုနကပြောလို့ရလအပြည့်ထွက်ဖို့ကအဓိကကြသေးတာဟုတ်ခင်ဗျအဲ့တော့သူ့ရဲ့အချိန်တန်ရင်ရလထွက်ဖို့ဆိုတာကဘယ်လိုပုံစံမျိုးနဲ့ဟဲ့လားလောက်ကြကန်ကြမလဲစေတနာတတ်မှတ်ထားပြီးတော့ကိုလိုချင်တာကြီးပဲကိုမပြောဘဲနဲ့အပြန်လာနော်သူ့ပဲကိုပဲအပေးယူအချော်တင်လောက်ကြမှာဟုတ်
အဲ့တော့ဘာလို့ကျွန်တော်ပြောချင်တာကတော့ဟိုဆွေးဆွေးလေးပဲလုပ်လိုက်တယ်အခု48ပါးဆွေးလေးပဲလုပ်တယ်တခါလဲပြီးသွားတာမဟုတ်ဘူးပေါ့ဗျာနော်အခုကဒါကတခါဒါစပြီးတော့ဒီလိုလုပ်လိုက်တယ်နောက်တော့ရှင်ဒီလိုပဲဒီတဲကပုံကူဒီထဲမှာပြည့်ပြည့်စုံစုံနောက်တစ်စိပ်ပြီးတစ်စိပ်တစ်စိပ်ပြီးတစ်စိပ်လုပ်မယ်ဆိုတဲ့ရွယ်ချက်ရှိရင်တော့ဒါအဖြစ်ပေါ်လာမှာပေါ့လေနော်ဒီတကူတည်းပြီးသွားလေဆိုရင်တော့ဖြစ်ရင်အဲရေးရရဘာမှအဖြစ်မတွေ့ဘူးပေါ့ဟုတ်တယ်မဟုတ်လား
ဟုတ်ကဲ့ဟုတ်ကဲ့အဲ့အစိုးရအနေနဲ့ကလည်းပဲဟိုကြိုတင်ပြီးတော့ပြောတဲ့အလေးအကျင့်ကမရှိကြဘူးလေ။ဟိုလှုပ်ရှားစီရင်သူ့ဟာတဲ့သူအကွက်ချစီစဉ်ပြီးတော့လှုပ်ကြတယ်။အခုလည်းပဲဒီစီဝေးပွဲဖြစ်မြောက်လာပေါ်ထွက်လာလိမ့်မယ်လို့ဘယ်သူမှမမျှော်လင့်ထားပဲနဲ့အခုပြုံးနေပေါ်လာတော့တအားတဝဖြစ်ကြတာ။ပြောပါအောင်ဗျာ။ကိုစေသူအောင်မြင်ရောပြောပါအောင်
။အဲဒီစီဝေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်ဟိုတိတိကျကျလေ့လာကြည့်လိုက်တဲ့ခါကျတော့အဲသမရကအစိုးရအဖွဲ့ကပေါ့နော်။ အဲ့တော့ဘသူတွေနဲ့တွေ့ဆုံကျင်တယ်လဲဆိုတဲ့ဟာကိုသူတို့ဖာသာသူတို့ထေချာဆုံးဖြတ်လိုက်တယ်ဆုံးဖြတ်လိုက်ပြီးတော့မှခုနကဒီစရှိအောင်ဆိုတာဖြစ်လာတယ်ပေါ့နော်ဒုတိယတစ်ခုကဒီထဲမှာဆွေးနွေးမဲ့ကိစ္စတွေကိုလည်းဟိုတိုင်းပြည်မှာတကယ်အရေးကြီးတဲ့ကိစ္စပါညာလိုအပ်ချက်ကိစ္စဆိုတာထက်ကိုအဲသူတို့လိုချင်တဲ့ဟာကိုအဓိကလုပ်လိုက်တယ်အဲ့ဒီမှာဆိုအချက်၃ချက်သူတို့ပ အခုတက်လာတဲ့၄တနက်ဟိုရှေ့ရောက်ကိုအဲသူတို့လှုပ်ရှင်တဲ့ဒီဟာတွေကိုထောက်ခံဖို့ဆိုပြီးတော့မှအဲဒါတွေကိုပြောဆိုသွားတဲ့ဥစ္စာဒါဝဲတွေ့ရတယ်အဲ့တော့အမှထူးခြားချက်တစ်ခုကကျွန်တော်တို့တိုင်းပြည်မှာအားလုံးနဲ့ဆက်ဆက်နေတဲ့ပြဿနာတစ်ခုကဘာလဲဆိုတော့အပြစ်ခတ်ရစေရေးကိစ္စဖြစ်စေနောက်ပြည်ပြောင်းလဲရေးကိစ္စဖြစ်စေလာမယ့်ရွေးကောက်ပွဲကိစ္စဖြစ်စေအမျိုးသားညီညွတ် ြင်းတယ်ဗျာသူပြောတဲ့စကားလုံးတိုင်းပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေတရားဒီတဲ့အချိန်နဲ့အချိန်ခါလိုက်ပြင်ဆင်ရေးသားရမည်ဟူသည့်မိမိရည်ရည်ချက်ကိုအစဉ်အမြဲစုပ်ကင်ထားပါကြောင်းတိုင်းသားများအစဉ်တစိုက်တောင်းဆိုလာခဲ့ပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့အခြားလိုအပ်သည့်ဒီမိုကရေစီအတွင်ကူပြောင်းရေးကိစ္စရပ်များကိုဆောင်ရွက်ရန်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရန်လုပ်ကင်ရမည်ဖြစ်ပါကြောင်းထို့သောလှုပ်ဆောင်သည့်အခါတွင်ငြိမ်းချမ်းရေးဖြစ်စဉ်ကိုအခြေခံပြီးနိုင်ငံရေးဆွေးနွေးပွဲများမှတစ်ဆင့်ပေါ်ထွက်လာမည့်ရလဒ်များကို2008ဖွဲ့စည်းပုံပြင်ဆင်ရေးနည်းလမ်းများနဲ့အညီပြင်ဆင်လှုပ်ဆောင်သွားမည်ဖြစ်ပါကြောင်းဆိုပြီးတော့ပြောတယ်။အမှဆက်ပြီးသူပြောတာလှုပ်ထုတ်လုံးနည်းများကိုကျော်လွန်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရန်ဆောင်ရွက်ခြင်းသည်တရားဥပဒေစိုးမိုးရေးကိုကျော်လွန်လှုပ်ဆောင်တဲ့ကဲ့သို့ဖြစ်နိုင်ပါကြောင်းဆိုပြီးတော့မှသူအဲ့လိုပြောတယ်။အတိတ်တွေကတော့ဒီမှာသူသေချာပြောတဲ့ဟာဘာလဲဆိုတော့ဖွဲ့စည်းပုံပြင်ရေးဆိုတဲ့ဟာကသူကဘယ်ချိန်မှမပြင်မလဲဆိုတော့ငြိမ်းချမ်းရေးဖြစ်စဉ်ကိုအခြေခံတဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေတစ်ဆင့်ရလဒ်တွေထွက်လာတော့မှသူကပြင်မယ်ဆိုတဲ့အတိတ်ပဲ။ตรอกูหาก็อภิขะยัสเสยิဆိုတာလည်းမဖြစ်သေးဘူးဟိုညဉ့်ညဉ့်ဟိုဆွေးနွေးပွဲတွေဘယ်တော့ဆက်မလဲဆိုတာလည်းမသိသေးဘူးပြီးရင်အဲ့ဒီဆွေးနွေးပွဲကြီးอ่ะဘယ်အချိန်မှဆုံးမယ်ဆိုတာလည်းကျွန်တော်တို့မသိသေးတဲ့အချိန်မှာအဲ့ဒီရက်လက်တွေရမှ तू อ่ะဖွဲ့စည်းပုံကိုပြင်မယ်လို့ပြောတဲ့အတိတ်တွေသွားဖြစ်နေတယ်ဆိုတော့ဒီ2015မတိုင်ခင်မှာဖွဲ့စည်းပုံကိုမပြင်ခြင်းဘူးလို့ဆိုပြီးတော့မှသမရကပြောတဲ့အတိတ်တွေလည်းဖြစ်တယ်လို့မျိုးလာမယ့်2015ယူကော့ပွဲကရလာတဲ့ရက်လက်တွေကိုလည်းဒီ2008ဖွဲ့စည်းပုံအတိုင်းပဲ तू လုပ်မယ်ဆိုတဲ့သဘောဖြစ်နေတဲ့အခါကျတော့ဒါအတိုင်းပြည်တွေပြိတ်မကောင်းဘူးလို့ကျွန်တော်ယူဆတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဒီတိုင်းသားစီလုံးညညရေးငင်းပြည်တွင်းညညရေးစတဲ့ကိစ္စရက်တွေပေါ်မှာဦးဆန်းညွန့်လည်းဘယ်လိုမြင်လဲခင်ဗျရှေ့အလားလားဘယ်လိုများရှိမှတင်လဲခင်ဗ
ျကျွန်တော်အနေနဲ့တော့ဗျာပြောမယ်ဆိုရင်တော့ဒီဒေါ်လာလက်နက်ကင်ဒေါ်လာရေးတိုင်းသားဖွဲ့တွေကိစ္စကိုလောကပြစ်ပယ်ထားလို့မရဘူးလို့ဆိုတော့မြင်ပါတယ်ဒီကိစ္စကိုပြစ်ပယ်ထားလို့ရှိရင်ကျွန်တော်ပြမြန်မာနိုင်ငံတူတဲ့ဖုံချူရေးကြီးရရအစပေါ့နော်တိုင်းသားစီလို့ညီယူရေးကြီးကမြို့ရပြန်လေတိတ်မြတ်ရေးကြီးကဒါတွေကပထမဦးစားပေးသင်္ကမကြီးကတွေဖြစ်ပါတယ်ဒါဘူလိမချူလို့မရပါဘူးကျွန်တော်တို့ဒါကတော်လေးရေးကြီးတဲ့ကြီးကပါအဲ့အပိုင်းပြီးတဲ့အချိန်မှာဒီတွေမှာရှိတဲ့နိုင်ငံရေးပါတီတွေနိုင်ငံနဲ့ပတ်သက်တဲ့ဖွဲ့စည်းတွေပတ်သက်လို့ဒါတော်လေးရေးကြီးတဲ့ဟိုသူစည်းရမယ်ကြည့်ရတယ်အများကြီးရှိပါတယ်ဒါတွေမိပြောက်လို့မရပါဘူးအခုတပ်တော်တစ်ခုရဲ့လည်းပဲကျွန်တော်နိုင်ငံတစ်ခုလုံးကြီးကိုခေါင်းဆောင်သွားလို့မရပါဘူးနော်အခုမြန်မာနိုင်ငံအစိုးရတစ်ခုလည်းခေါင်းဆောင်သွားလို့မရပါဘူးခေါင်းဆောင်သွားဖို့လူရင်အားလုံးရဲ့သဘောတူရေးချက်အားလုံးအညီနိုင်ချက်တွေလည်းဟိုရှိဖို့လိုပါတယ်ဒါတွေအားလုံးကတဲ့နေ့ကိုအားလုံးညီနိုင်ပြီးတော့ချိတ်ဆက်ပြီးတော့လीသွားဖို့လုပ်ပါတယ်ခုတရရဲ့သဘောထားခုအဖွဲ့စည်းတစ်ခုရဲ့သဘောထားတဲ့တွားလို့တော့မမှန်ကန်မှုလို့ကြောထင်တယ်အဲ့တော့အလိုကဘာလို့ပဲဖြစ်ဖြစ်အလိုကညှိနှိုင်းသွားဖို့လိုတယ်လို့ထင်တယ်ညှိနှိုင်းဖို့ပြည်စနဲ့ပတ်သက်လို့လေအလိုကလက်ခံထားတယ်လို့ဆိုတော့တကားဖွင့်ထားတယ်လို့ကြောထင်တယ်အဲ့ဒီတကားဖွင့်ထားတဲ့ကိစ္စတွေအလိုကိုလည်းကျွန်တော်ဖွင့်လို့ပြီးတော့ဝင်ရောက်ပြီးဆွေးနွေးဖို့လိုတယ်လို့ကြောထင်တယ်ဒီတပုံထရဲတော်လိုင်းလုတ်တယ်ပါညာအဲ့စားလို့အလုံးကလည်းအလုံးမြန်မာနိုင်ငံသားတွေကြီးပဲအလုံးကဆွေးနွေးညီနိုင်လို့ရတယ်ဆိုကြောတယ်လေဒီပကဘလူကနောက်ဆက်ပြီးတော့ဝင်ပြီးတော့ဆုတ်ဖက်တာလည်းမရှိဘူးဆိုတော့ကိုယ်နိုင်ငံသားချင်းချင်းလုတ်တဲ့ကိစ္စကိုကိုယ်နိုင်ငံသားချင်းမှမဖြစ်ရှင်းနိုင်ဘူးဆိုရင်ကိုယ်နိုင်ငံသားချင်းချင်းမှညီနိုင်ပြီးတော့လေအပေးယူမလုပ်နိုင်ဘူးဆိုရင်တော့ဒါမားတယ်လို့ကြောတယ်ပါလား
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဥတုဝေကနာကဟိုစကားမဆုံးသေးတယ်ဟုတ်ကဲ့ပြောပါအောင်ခင်ဗျ
ဟုတ်ကဲ့ဒီလိုပါအခုကွာက ဒီအပြစ်ခါရဆဲလို့ညဉ့်ညာရေးလို့ဆိုတာလीကျွန်တော်တို့တိုက်ပြီးတွေ့ဒါဒါဒါတပီလုံးနဲ့ဆိုင်နေပြည်သူတရားလုံးနဲ့ဆိုင်နေကိစ္စဆိုအမှန်ရေးကြည့်တဲ့ကိစ္စတွေလीเนาะဒီရေးကြည့်တဲ့ကိစ္စတွေကိုဒါအောင်မြင်အောင်လည်းပဲဒါအခုတက်ဆိုင်နေလူတွေကလည်းဆွေးနွေးနေကြတယ်ဆိုတော့ကျွန်တော်ထင်တယ်ဒါအောင်မြင်ပါလိမ့်မယ်ထင်တယ်ဘာလို့ဆိုတော့ဒါအမှန်တန်ကောင်းတဲ့လူငါအရေးကြီး ဒီလိုလေးခင်ဗျာเนาะဟိုကုတဲ့ဆောင်ရွက်တဲ့အတွက်ဆိုတာကတော့ဒီလိုလေးခင်ဗျာနော်ဟိုဒီမိုကရေစီမှာဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒါတကယ်အရေးကြီးတဲ့ကိစ္စဖြစ်တဲ့အတွက်အားလုံးကဒါတဘောတူညီမှုရသွားအောင်တော့ဖြစ်ရင်ပြည်လဲအောင်ဆွေးနွေးကြလိမ့်မယ်အောင်မြင်သွားမယ်လို့ပဲကျွန်တော်ကတော့မျှော်လင့်ပါတယ်ယုံလဲယုံကြည်ပါလေလေ
โอเคဒါမဲ့လို့အခုဖြစ်နေတာကတဖက်မှာဆွေးနွေးပွဲတွေကျင်းပါတယ်ပြုလုပ်တယ်ဆိုတော့အချိန်မှာပဲတဖက်မှာလည်းပဲတိုက်ပွဲတွေကတခါပြန်ပြီးတော့ဖြစ်နေတယ်ဒီတော့ဟိုအယုံကြည်မှုကတဖက်နဲ့တဖက်ယုံကြည်မှုကမရှိကြဘူးတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေကလည်းပဲဟလာဒီလက်နက်ကင်တိုင်းရင်းသားအဖွဲ့အစည်းတွေကလည်းပဲသူတို့နယ်မြေကိုအစိုးရကသိမ်းရင်လို့ဟလာဒီစစ်စင်နေတဲ့လှည့်ကွက် ဖွဲ့စည်းပုံပြင်ဆင်ရေးတို့ဘာလို့စတဲ့ကိစ္စတွေကလည်းပဲပြည်ပြင်းပြင်းနဲ့လုပ်ဖို့မလွယ်ဘူးပေါ့ခင်ဗျာပြောပါဦးခင်ဗျာညီကုန်းချုပ်အနေနဲ့ဟိုပြောချင်တာလေးတွေရှိသေးတယ်ဆိုတော့ကြားပြစေဦးစီသူအောင်မြင်ပြောပါဦးခင်ဗျာ
အဲအဲ့ဒီကနေတော့ဟာဒီအကုန်လုံးနဲ့ဆက်ဆက်တယ်လို့ကျွန်တော်ပြောထားတဲ့ဟာကဥပမာဆိုပါတော့ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံဆိုတဲ့ဟာကြီးကဟိုဒီမိုကရေစီလည်းမကြဘူးပြည်ထောင်စုပုံစံလည်းမဖြစ်ဘူးဥပမာနမူနာဗျာဟိုပြောလို့ရတာလိုလေကူပြောရမယ်ဆိုရင်အလားမဲ့2015ယူကောက်ပွဲမှာဆိုရင် NLD ပါတီသာဖြစ်ခဲ့ရင် तू က68ရာခိုင်နှုန်းအကျော်လောက်အနိုင်ရမှ तू ကသမရတင်နိုင်မယ်အစိုးရဖွဲ့နိုင်မယ်အဲဒါပေမဲ့ပြည်ခိုင်ပြုတ်ပါတီဆိုရင်တော့34ရာခိုင်နှုန်းလောက် तू နိုင်မယ်အမှန်တော့ဒီမှာအစင်းနဲ့ရောက်နေတဲ့တမလို့သားအမတ်တွေနဲ့ပေါင်းပြီးတော့မှသမရယူမယ်အစိုးရဖွင့်နိုင်မယ်ဆိုတော့ဒါတော်တော်ကိုဒီမိုကရေစီကြားတဲ့ဟာတွေအဲ့တော့အဲ့လိုမျိုးပုံမှန်65လို့ပြောလို့ဒါပြင်မှုလို့ရတယ်ပြီးတော့မှနောက်ဒေါ်ဆန်းစုကြည်သူကတကယ်ကိုဘုကျောင်းဆန်းရဲ့ရင်သွေးလည်းဖြစ်တယ်အဲနိုင်ငံရဲ့တကယ်ကိုဟိုခေါင်းဆောင်ပြောင်းလည်းဖြစ်တယ်သူ့တော်မှသမရလုခွင့်မပြုထားတဲ့ဒီဖွဲ့စည်းပုံမျိုးကဒါပြင်မှုလို့တာပေါ့နော်အဲ့ဒါဒီကိုလုဖို့အစိုးရဘက်ကလုပ်ပြဖို့လိုတယ်ဒါဒီမိုကရေစီဖြစ်ချင်ပြီးတော့မှနောက်တိုင်းသားတွေနဲ့ပတ်သက်လို့လည်းအဲ့လိုပဲအခုလောဆယ်ဆိုရင်2015ရွေးကောက်ပွဲသာလုခဲ့ရင်အပြင်းအထန်မှာပေါ့နော်ဥပမာရှမ်းပြည်နယ်မှာဆိုလဲ SNL ရနိုင်မယ်သူကတော့ရခိုင်ပြည်နယ်မှာလဲဟိုရခိုင်မျိုးသားပါတီရနိုင်မယ်ဘယ်လိုပဲနိုင်ဒီဖြစ်စီဒီဖွဲ့စည်းပုံရဆိုသူတို့ဝန်ကြီးချုပ်တယောက်သူတို့ခံလို့မရဘူးအဲ့တော့သမရကပဲဒါခန့်လိုက်မှာပဲဆိုတော့အဲ့လိုပုံမှန်မျိုးတွေလည်းဒီမှာပြင်တာတွေမရှိဘူးဆိုတဲ့ခါကျတော့ဟိုအကုန်လုံးတွေဟိုပါလေဒီဥစ္စာတွေကိုမပြင်ပြဘဲနဲ့တကယ်စေတနာတိုင်းပြည်ပုံစေတနာတွေမပြဘဲနဲ့ဟိုကြံတဲ့ဟာတွေဖြစ်ဖို့ဆိုတာကတော့ကျွန်တော်ထင်တယ်မဖြစ်နိုင်ဘူးတကယ်တော့ဖွဲ့စည်းပုံပြင်ရေးဆိုတာကလည်းဘယ်သူလက်ထက်မှရှိလဲဆိုတော့လွတ်တော်ထဲမှာအမတ်အများစုနေရာရလာတဲ့ပြည်ခိုင်ပြိုးလွတ်ပြည်ခိုင်ပြိုးအမတ်တွေနဲ့တမလို့သာအမတ်တွေရဲ့လက်ထက်မှရှိတယ် NLD ပါတီကလူနေနေလေးမို့လို့ဘာမှလုပ်လို့မရဘူးသူတို့တွေစေတနာမပြမချင်းခုနကအမျိုးသားရင်ကြားစီရေးတို့ဟိုတိုင်းသားစီလို့ညွေရေးတို့အပြစ်ခတ်ရက်စေးရေးတို့ငញ្ញရေးတို့ဆိုတာဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အဲ့တော့အခုဒီ58ဦးဆွေးနွေးပွဲကဟလာအများမမျှော်လင့်မဲနဲ့ပြုံးစားကြီးပေါ်ထွက်လာသလိုပဲနောက်တစ်ဆင့်လည်းပဲအခုဒီဆွေးနွေးပွဲမှာကြားခဲ့တဲ့ဟလာအမြင်တွေသဘောထားတွေပေါ်မှာစဉ်းစားပြီးတော့မူတည်ပြီးတော့နောက်တစ်ချိန်ဆွေးနွေးပွဲလည်းပဲဖြစ်ချင်လည်းဖြစ်လာအောင်မှာပေါ့လေဒါမှမဟုတ်အခုမြင်နေရတဲ့ကိစ္စမှာတော့အများကတော့မကြေမနက်နဲ့ပြောဆိုနေကြတာလို့ကြားနေရတာပါပဲကဲကျွန်တော်တို့ညီကုန်းချုပ်အနေနဲ့ဦးစန်းကျွန်းလွင်အမြင်သဘောထားဘယ်လိုများပြောချင်တာရှိပါလဲခင်ဗျာ
ကျွန်တော်ကတော့ပြောမယ်ဆိုရင်တော့ဒီအပွင့်တွေကိုကျွန်တော်တိတ်တော့အယုံကြည်မရှိဘူးဗ
ျဟုတ်ကဲ့
ကျွန်တော်ဖြစ်စီကြတာကတော့ဒီအပွင့်တွေဆိုတာသိကြီးကောင်းတော်လေเนาะသူတို့ခေါင်းဆောင်တွေရဲ့ working company တွေကသူကသူအတူတူကြီးရှိပါတယ်เนาะသူခေါင်းဆောင်တွေကသိကြီးခေါင်းဆောင်တွေချက်ချင်းတွေ့ဆိုတယ်ဆိုတာတော့ကျက်ကြပြရဖို့ကသိမလွယ်ပါဘူးသူတို့ရဲ့အလုပ်အဖွဲ့တွေကပထမဆုံးသူ့စုတင်နေကြောထင်တယ်အလုပ်အဖွဲ့တွေတွေ့ဆုံပြီးတော့မှအလုပ်အဖွဲ့တွေရဲ့သဘောတူညီရဲ့တပါသိကြီးကောင်းဆုံးတွေ့တဲ့ကြောထင်တယ်နော်အဲသိကြီးကောင်းဆုံးရဲ့ချက်ချင်းတွေ့လို့ကတော့ကြောထင်တယ်ပြတ်ပြေမရနိုင်ဘူးကြောထင်တယ်သူတို့အခုပြတ်တာအဲ့လိုကြောထင်ပါတယ်အဲ့အလုပ်ဖွဲ့တွေပေါ်တော့အလုပ်ဖွဲ့တွေအောက်ခြေပါအများကြီးတွေ့ဖို့လိုတယ်အများကြီးဆွေးနွေးဖို့လိုပါတယ်အဲ့ဒါကိုလက်ခွင့်ပေးဖို့လိုပါတယ်အစိုးရဘက်ကလည်းလက်ခွင့်ပေးဖို့လိုတယ်အဲ့ဒါကိုဆွေးနွေးတဲ့အချိန်မှာကျွန်တော်လည်းအများကြီးအဲ့ဒီအခြေစောက်ကိုကြိုးစားပါတယ်ဒါကိုအနောက်ရှက်ပေးတဲ့အဲ့ဒီသ 6 လ ਈ ဖွဲ့တွေကဘာညာအဲ့လိုမျိုးတွေမဖြစ်ဖို့လို့တယ်လမ်းဖွင့်ပေးဖို့လို့တယ်တိတိတိတိုက်ကိစ္စတွေလည်းတီးတီးဖို့ကျွန်တော်အလုံးက transparency ပေါ့ဖွင့်လင်းမြင်သာဖို့ရှိအောင်ကျွန်တော်လုပ်ပေးပါမယ်အဲ့လိုနီးနဲ့ကျွန်တော်တွားတယ်ဆိုရင်တော့ဖြစ်ပြီးရောဆောင်ကြီးရှင်တွေ့တဲ့ချိန်မှာအလုံးတဘောတူညံနေတဲ့ကိစ္စအချင်းချင်းဖြစ်သွားနိုင်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဥတုဝေရောခင်ဗျာပြောစရာရှိတာပြောပါအောင်
ဟုတ်ကဲ့ဒီလိုခင်ဗျာဒီအစိုးရစနစ်တစ်ခုတစ်ခုနဲ့တစ်ခုပေါ့နော်ဒါမတူညီသောအစိုးရစနစ်တစ်ခုမှာအခြားစနစ်တစ်ခုကိုပြောင်းနေဆိုတာကနော်ရင်းရင်းသာသာနဲ့တည်တည်ငြိမ်နဲ့ပြောင်းနေအောင်ဆိုတာဒါဒါတခြားတိုင်းပြည်တွေမှာရောကျွန်တော်တို့တိုင်းပြည်တွေမှာအစင်းစင်းနဲ့ပြောင်းတာဒါအမှန်တမ်းဒါစနစ်ကြီးဖြစ်တာပေါ့နော်မဟုတ်လို့ရှိရင်ရုပ်တရက်ကြီးပြောင်းနေဆိုရင်အပြောင်းလဲကြီးကအာဒါမတိမငိမ့်ဖြစ်သွားနိုင်တာတွေရှိတဲ့အတွက်ဒါတစ်ဆင့်ဆင့်ဒီကြောင်းလေးကိုစူးစမ်းရတယ်လို့ကျွန်တော်မြင်ပါတယ်နောက်ပြီးတော့လည်းဒီအဲဘောနော်ပွဲစည်းချုပ်ပုံအခြေခံဥပဒေရှိရှိငြိမ်းချမ်းရေးကိစ္စပဲဖြစ်ဖြစ်ဒီလိုလုပ်တဲ့ဥစ္စာကတခြားတိုင်းပြည်တွေမှာလည်းအကြာကြီးဆွေးနွေးကြရတာပဲလीညှိနှိုင်းကြရတယ်ဆိုတာချက်ချင်းကြီးတော့ပဲဟုတ်မလဲနော်ကျွန်တော်တို့တိုင်းပြည်မှာလည်းဖြစ်နေတဲ့ပြဿနာနှစ်ပေါင်းများစွာကြာတယ်ဆိုတဲ့အခါကျတော့အချိန်ယူပြီးတော့ဒါဆွေးနွေးရမှာပဲစီစဉ်လောက်ရမှာပဲပေါ့နော်ဘာပဲပြောပြောကျွန်တော်တင်တဲ့စီစဉ်နာတွေစိတ်ဆန္ဒတွေကအားလုံးဟိုအစိုးရဘက်ကရောအတိုက်ခံတွေဘက်ကရောဒါကောင်းတဲ့ရွေချက်တွေနဲ့ကောင်းတဲ့ရလတ်ရအောင်ကြိုးစားနေတယ်ဆိုတာကိုကျွန်တော်နားလေတဲ့အတွက်ဒါကောင်းလာမှာပါလို့ပဲကျွန်တော်တော့ဒီလိုပဲအကောင့်မြင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တို့ရတဲ့အချိန်နဲ့ပြည့်နေပြီမို့လို့ဒီမှတ်ချက်တွေနဲ့ပဲဒီသကဝိုင်းကိုနေကုန်းချုပ်ပြစေအခုလိုပါဝင်ပြီးတော့ကုညီဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ဒီမိုကရေစီပါတီဥက္ကဋ္ဌဦးသူဝေ SNLD ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေတွင်းမှုဦးဆိုင်ညွန့်လွင်နဲ့သတင်းစာဆရာစာရေးဆရာဦးစီသူအောင်မြင့်တို့ကိုကျွန်တော် RFA ကကျေးဇူးအထူးပဲတင်ရှိကြောင်းပြောပြစေခင်ဗျ။တော်တာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ။